စပိန်ဝန်ကြီးချုပ်ကဆူတာနယ်မြေတည်ငြိမ်ရေးအတွက်မော်ရိုကိုကရွှေ့ပြောင်းလာသူတွေမကြုံစဘူးအများကြီးဝင်လာတာကိုရတဲ့နည်းနဲ့အားလုံးသုံးကာကွယ်သွားမယ်လို့မနေ့ကကြေပြုလိုက်ပါတယ်။လူဦးရေ 7,500 ရှိပြီးမော်ရိုကိုနိုင်ငံကဝိုင်းပတ်တည်ရှိနေတဲ့ဒီကမ်းခြေမျိုးရှီယာဒေသကိုခီးထွက်မလာခင်စပိန်ဝန်ကြီးချုပ်ပက်ဒရိုဆန်ချက်စ်ကအခုပြဿနာကစပိန်နဲ့ဥရောပနှစ်ခုလုံးအတွက်ကြီးမားတဲ့အကျပ်တဲပါလို့ဆိုလိုက်ပါတယ
်။ se está procediendo a la devolución inmediata de los que han entrado y
တရားမဝင်ဝင်ရောက်လာခဲ့သူတွေကိုချက်ချင်းပြန်ပို့ဖို့ကျွန်တော်တို့အနေနဲ့ရှေ့ဆက်လှုပ်ဆောင်နေပါတယ်။မော်ရိုကိုနိုင်ငံဘက်ကဝင်လာတဲ့လူပေါင်း 4,800 ထိကိုပြန်ပို့ထားပြီးပါပြီ။ဒီလူတွေကဆူဒါမျိုးနဲ့တရားမဝင်ရောက်နေကြတာနှစ်ရက်ကျော်သွားခဲ့ပါတယ်လို့သူကပြောသွားတာပါ။ဒီရွှေ့ပြောင်းဝင်ရောက်လာမှုပြဿနာဖြစ်လာတာကတရားမဝင်အဖွဲ့အဖြစ်ကြီးညာခံရရတဲ့Pio Sario Front ကောင်းဆောင် Braham Gali ကို COVID-19 ရောဂါကုပေးဖို့ Spain ကခေါ်ဆောင်လာခဲ့တာကနေစခဲ့တဲ့ Spain နဲ့ Morocco ဆိုရတွေကြားပဋိပက္ခမြင့်တက်လာချိန်မှာဖြစ်လာတာပါ။တရားဝင်ဆိုရတည်ပြုမှုတွေမရှိသေးပေမဲ့သတင်းမီဒီယာတွေနဲ့ဗီဒီယိုရုပ်သံဖော်ပြချက်တွေအရတော့ Morocco အနာပိုင်တွေအနေနဲ့ဒီရွှေ့ပြောင်းသူတွေ Spain ဘက်ကိုထွက်လာနေတာကိုတားမြစ်တာမတွေ့ရသေးပါဘူးခင်ဗျ။